Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇွန်လ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ2532.51 နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံဖြင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမုံပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်လာသူအလုံးကိုတရားရည်အရာမဆုံးဖြတ်ပဲဌာနေပြန်ပို့ဖို့သမ္မတထရန့်ကလိုလာနေပါတယ်ရိုညာရီပေါ်လူခွင့်ရချိုးဖောက်မှုတွေမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးတာဝန်ရှိသူ9ဦးကို EU ကပြစ်မှတ်ထားတန်းခတ်ပိတ်ဆို့လိုက်ပါတယ်ဒီသတင်းနဲ့အတူထိတ်တန်းရောက်သတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူကြေညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန်းရောက်သတင်းတွေကတော့အီယူရောပါသမဂ္ဂကနေပြီးတော့မြန်မာစစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့အရာရှိတချို့ကိုတန်ခတ်အရေးယူလိုက်ပါတယ်ဒီတန်ခတ်မှုတွေဟာထိရောက်မှုရှိနိုင်ပါမလား
ခေတ်ဦးရဲ့တရားမှုတွေတော့ရှိလာမှာလည်းမဟုတ်ဘူးဒါကဟိုပုံကြံတော့အရာပဲဟိုရှိနေဦးပါပဲဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာအဲ့ဟာလေး
မြန်မာရေးတုံးသက်သူတွေရဲ့ရှုမြင်ချက်တွေနဲ့အတူနားဆင်ရပါမယ်အဲ့တော့ရခိုင်ပြည်နယ်မောင်နှောခရိုင်နယ်မှာတော့မွတ်စလင်ကျောင်းသားတွေအတွက်စစ်တွေမှာအဝေးသင်ဌာနခွဲတစ်ခုဖွင့်နှစ်ထားတဲ့တဲ့ရင်နောက်ဖားကန်ကမိုးများရေကြီးပြီးမြေပြိုလို့တည်ဆုံးသူက14ဦးထိရှိသွားပြီဆိုတဲ့အကြောင်းနဲ့စကိုင်းတိုင်းကမိုးများလို့ပြတ်သွားတဲ့နှံကိဧက5000ကျော်အတွက်အစိုးရကကူညီပေးမယ်ဆိုတဲ့တဲ့ရင်တွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရတဲ့တဲ့ရင်တွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်လွင်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုတရားရုံးတင်စစ်ဆေးစီရင်တာမလုပ်ဘဲဌာနေပြန်ပို့လိုက်ဖို့ကောင်းတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာပြောပါတယ်ဒီလူတွေအားလုံးကိုနိုင်ငံတွင်းချင်းနှင်းဝင်ရောက်ခွင့်မပေးနိုင်ဘူးလို့မနေ့တုန်းကသမ္မတထရန့်ကတွစ်တာမှာဇက်တိုက်ရေးပါတယ်အမေရိကန်ရဲ့စနစ်ကတရားဥပဒေစိုးမိုးရေးနဲ့တင့်တော်ကောင်းမွန်တဲ့လွှမ်းမှုကြီးချက်ရေးမူဝါဒကိုမထိမဲ့မြင်လို့ရရောက်တယ်လို့လည်းသမ္မတကပြောပါတယ်အမေရိကန်လွှမ်းမှုကြီးချက်ရေးဥပဒေဟာကဘာပေါ်မှာပြည့်ရည်ပြုစရာဖြစ်နေပြီးလွှမ်းမှုကြီးချက်ရေးဥပဒေနဲ့အညီဆောင်ရွက်ပြီးနှစ်ပေါင်းများစွာဆောင်ဆိုင်နေကြရသူတွေအတွက်လည်းအတော်ကိုမတရားဖြစ်တယ်လို့အမေရိကန်သမ္မတကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမက္ကဆီကိုနယ်စပ်ကိုဖြတ်ပြီးအမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်လာသူတွေတဲကနေခွဲခြားထိန်းသိမ်းထားတဲ့ကလေးငယ်2053ဦးရှိတဲ့နေရာတွေကိုသိရှိထားပြီးမိသားစုနဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်နေတဲ့အကြောင်းအမေရိကန်မိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုအပြီးနိုင်ပိုင်းအခြားမှာပဲသမ္မတထရန့်ကတွစ်တာမှာရေးသားခဲ့တာပါကလေးငယ်922ယောက်ကိုမိဘတွေထံပြန်လည်အနှံပြီးဖြစ်ကြောင်းလဲအမိမြေလုံခြုံရေးဝန်ကြီးဌာနကပြီးခဲ့တဲ့စနေနေ့နှောင်းပိုင်းမှာပြောပါတယ်အမေရိကန်ပြည်ထောင်စုတွင်ခလုံခွင့်ရရေးလျှောက်ထားမှုတွေကိုတရားရုံးဆွန့်ဖြတ်ချက်ဆောင်ဆိုင်နေတဲ့မိဘဖြစ်သူတွေနဲ့အတူကလေးငယ်တချို့လည်းထိမ့်သိမ်းရေးစခန်းတွေမှာအတူရှိနေကြပါတယ်ရှင်
။အီတလီနိုင်ငံကမ်းလွန်ပင်လယ်ပြင်ကိုရောက်လာတဲ့ရွှေပြောင်းခြေချသူတွေရေးနဲ့ပတ်သက်လို့အီတလီဆွေရကတင်းမာတဲ့သဘောထားဆက်လက်ဆွဲခိုင်းထားဆဲဖြစ်ပါတယ်။အီတလီကမ်းလွန်ကိုရောက်လာသူတွေကိုဥရောပကပြိုင်တာဖွဲ့စည်းပြီးကယ်ဆယ်နေတာတွေရပ်တန့်မှုနဲ့လိပြားနိုင်ငံကကမ်းခြေဆောင်တပ်ဖွဲ့တွေကင်းနေအောင်ထားခဲ့ဖို့လည်းတိုက်တွန်းခဲ့တာပါ။ရှိပြောင်းနေထိုင်သူတွေကိုကယ်ဆယ်ပြီးနေရပြန်ပို့နေတဲ့အစီအစဉ်ကိုအခြေတိုက်တာတစ်ခုထိလှုပ်ဆောင်နေတဲ့လိဗျာအာနာမနီရဲ့လုပ်ငန်းတွေကိုအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေရဲ့တင်မောတွေကအဟံတားမဖြစ်စေတဲ့လှုပ်ဆောင်ခွင့်ပေးသွားဖို့လဲအီတလီလက်ရာစွန်ပြည်ထောင်စုဝန်ကြီးမတ်တီယိုဆာဗီနီကပြောဆိုခဲ့ပါတယ်လူမောကုသမားတွေကိုအထောက်အကူပေးနေတဲ့သူတွေအတွက်အီတလီစစ်ကမ်းတွေကိုပိတ်ထားမှဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါလူတစ်ထောင်လောက်လိုက်ပါလာတဲ့လေ၆ဆင်းကရေးပေါ်အကူအညီလိုနေကြောင်းအကြောင်းကြားချက်ရရှိခဲ့ပေမဲ့လည်းကယ်ဆယ်ရေးဖွဲ့စည်းပြီးကူညီစရာမလိုတဲ့အကြောင်းအီတလီအာဏာပိုင်တွေကပြောကြားခဲ့တယ်လို့လည်းစပိန်နိုင်ငံကအကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Proactiva Open Arms ကမနေ့တုန်းကပြောခဲ့ပါတယ်ဒီနောက်မှာတော့အီတလီကမ်းခြေဆောင်တပ်ဖွဲ့ကလိဗျားကိုကြောင်းကြားခဲ့ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလိဗျားကမ်းခြေဆောင်တပ်ဖွဲ့ထံကိုလွှတ်ပြောင်းပေးခဲ့တာပါ
အမေရိကန်ကာကွယ်ဝင်ကြီး James Mattis ဟာဒီသတင်းပတ်ထက်တရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံခီးစဉ်ကိုစတင်လိုက်ပါပြီ။တောင်တရုတ်ပင်လယ်ပြင်အရေးတရုတ်ရဲ့မူဝါဒနှစ်နိုင်ငံကြားဖြစ်အပ်ဆဲဆဲကုန်သွယ်ရေးစစ်ပွဲထိုင်ဝမ်ကျွန်းကိုအမေရိကန်တို့လက်နက်ရောင်းချမှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ကာကွယ်ဝင်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းပိုက်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာစစ်ဖက်ဆံရတွန်းမြင့်ဆောင်ရွက်လာတဲ့တရုတ်ရဲ့မဟာဗျူဟာမြောက်ရီမန်းချက်အပေါ်မှာတုံ့ပြန်ဆောင်ရွက်လို့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကမနေ့တနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ Mama, Tio Gagui Sanya, Achidan Tawin Shituri net Twissombo Shidalo, Tio Damra, Shi Jinping net Twissong Gong, Twissombo Shivare, Tabian Tang Korea net Japan and Dugo Dabi, Gagui Wunji in a let Twissong Sunim Hapsiparish.
Tukina Mamma Chali and it to him, a chain net, Chicago, you got what to cook him, and you don't want Chimbare, you got Wema, a Taikan Kuzerigo, the Mara Yichita Arua, and Nayababare, the Mara Tokanuriga. ထောက်ကန်သူထောင်မောင်းများစွာကိုသမနာကမင်းကွန်းပြောချိန်မှာတော့လူဦးဆန္ဒကိုမဲယုံတွေကတဆင့်ပြသခဲ့ပြီးဖြစ်တယ်လို့ယူကော့ဘွဲကနေရလာတဲ့ခွန်အားတွေနဲ့ဆက်လက်တိုက်ပွဲဝင်သွားမယ်ကြောင်းပြောဆိုခဲ့တာပါသမနာကိုထောက်ကန်သူတွေကတော့ယူကော့ဘွဲရလာတဲ့နိုင်ငံနှံ့ငါမျိုးတွေမှာအောင်ပွဲခံကြပါတယ်တူကီနိုင်ငံကအကြီးဆုံးမျိုးဖြစ်တဲ့အစ္စတန်ဘူရဲ့တက်ဆင်ရင်းမြစ်မှာလည်းလူတွေကောက်က အတိုက်ခံတွေကကန့်ကွက်ခဲ့ကြပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးကြပါတယ
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်ချုပ်ချယ်မှု၊ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်မှုဆွဆွဲချက်နဲ့မြန်မာလုံခြုံရေးအရှိခွန်အုပ်ကို EU ဥရောပသမဂ္ဂကပြစ်မှတ်ထားတန်းခတ်အရေးယူပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်အဝင်လုံခြုံရေးတပ်ဖွဲ့တွေမှာအကြီးအကဲတွေဖြစ်တာဝန်ယူခဲ့ပူးတဲ့အကြီးအကဲအရှိ9ဦးကိုဥရောပသမဂ္ဂ EU ကပြစ်မှတ်ထားတန်းခတ်ပိတ်ဆို့လိုက်တဲ့အကြောင်းဥရောပကောင်စီရဲ့ဥက္ကဋ္ဌဖက်ဒီရီကာမိုဟာကီနီကလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါလူခွင့်ရေးချိုးဖောက်မှုတွေတင်မှာတော့တရားဥပဒေမဲ့တပ်ဖြတ်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရိုဟင်ဂျာတွေရဲ့အိုးအိမ်အဆောက်အုံတွေကိုအကွက်ကြကြမီးရှို့ဖျက်ဆီးခဲ့မှုတွေလည်းပါတယ်လို့EU ရဲ့ဒီကနေ့ကြေညာချက်မှာဖော်ပြပါတယ် EU ရဲ့တန်းခတ်ပိတ်ဆို့မှုချမှတ်ခံရတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအရာရှိ9ဦးတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြည်ဝင်ခွင့်ပိတ်ပင်မှာဖြစ်တယ်လို့အဲဒီနိုင်ငံတွေမှာပိုင်ဆိုင်မှုတွေရှိရင်လည်းထိန်းချုပ်ခံရမှာဖြစ်ပါတယ် EU ဥရောပသမဂ္ဂကတန်းခတ်ပိတ်ဆို့လိုက်တဲ့ပုံကိုယ်တွေတဲမှာတော့ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2019ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းဒိုင်းစစ်ဌာနချုပ်တိုက်မှုအဖြစ်2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးနောက်ရခိုင်ပြည်နယ်တွင်နေမြေရှင်းလင်းရေးစစ်စင်ရေးတွေမှာပါဝင်ခဲ့ကြတယ်ဆိုတော့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်စိုးနေသားဆောင်တပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှုချုပ်သရဆန်းလွင်နဲ့ရဲချုပ်တန်းစင်ဦးတို့ဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တာမရှိတဲ့အကြောင်းကျူးလွန်သူတချို့ကလည်းအပြစ်ပေးအရေးယူရတယ်ရှိခဲ့ကြောင်းပြောဆိုထားပါတယ်ရှင်။
ထိုင်းနိုင်ငံမှာလူငယ်ဘောလုံးသမား12ယောက်နဲ့နီးပြဆရာတူလမ်းကိုတစ်ခုနဲ့အလဲပတ်သွားတဲ့ရေတက်လာရကပျောက်ဆုံးနေတဲ့အတွက်အရေးပေါ်ကယ်ဆယ်နိုင်မှုရှာဖွေနေတာဒီနေ့ဆိုရင်3ရက်ရှိလာနေပါပြီ။လမ်းကိုထဲမှာပျောက်ဆုံးနေရောစနေနေ့မှာစတင်ခဲ့တာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်းခရိုင်ထဲမှာရှိတဲ့သံလွန်လမ်းကိုပေါက်ရမှာတော့ ဘလုံးသမားတွေခြံထားခဲ့တဲ့စပိန်နဲ့အာဂစားပစ္စည်းတချို့ကိုလည်းအာနာပိုင်နဲ့ရှာဖွေတွေ့ရှိထားပါတယ်။မိုးပြင်းထန်ရွာသွန်းရကရေတက်လာတဲ့အတွက်လိုင်ကူထဲမှာပိတ်မိနေတာဖြစ်နိုင်တယ်လို့လည်းထိုင်းအာနာပိုင်နဲ့ယူဆထားကြတာပါ။ထိုင်းရေတက်မလို့ကရင်ခုသမားတွေပါဝင်အယူအော်ကယ်ဆယ်ရေးသမားတွေကတော့ဘလုံးသမားလူငယ်တွေနဲ့နီးပြဆရာတို့ခိုးအောင်နေနိုင်တယ်လို့ယူဆရတဲ့လိုင်ကူတွင်းပိုင်းနဲ့အထိဝင်ရောက်ရှာဖွေနေပါတယ်။ဇွန်လကနေအောက်တိုဘာလအထိမိုးရွာသည့်ကာလအတွင်းထိုင်းနိုင်ငံကလိုင်ကူမှာရေချင်းမှုတွေကျင်းပလို့ရှိတယ်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းကရေကန်ကြီးထဲမှာပြီးခဲ့တဲ့သတင်းပတ်ကနစ်မြုပ်ခဲ့တဲ့ဂရုတင်မောပြက်ကိုရှာဖွေတွေ့ရှိပြီလို့ရှာဖွေကယ်ဆယ်ရေးဌာနကပြောပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကာလအတွင်းအီယာမမီးတောင်ကြီးပောက်ကွဲတာကြောင့်ဖြစ်ပေါ်လာတဲ့တိုဘိုင်းရေကန်ကြီးရဲ့မီတာ400ကျော်အနက်မှာတင်မောနဲ့တူတဲ့အရာဝတ္ထုကိုရှာတွေ့ထားတာလို့ကယ်ဆယ်ရေးဌာနကပြောဆိုထားပါတယ်ရှင်။
ကမ္ဘာပလဘလုံးပွဲတွေကိုရုရှားနိုင်ငံမှာဆက်လက်ကျင်းပနေရမှာဒီနေ့မှာတော့ဥရုဂွေးနဲ့ရုရှားဆော်ဒီအာရေဗျနဲ့အီဂျစ်တို့ကစားနေပါတယ်။ရုရှားနဲ့ပွဲမှာတော့ပထမပိုင်းစပြီး7မိနစ်အချိန်မှာပဲဥရုဂွေးကဖိကစ်ရပြီးပွဲဥတွေသွင်းခဲ့ပါတယ်။23မိနစ်အချိန်မှာလည်းဥရုဂွေးကဒုတိယခုထပ်မံသွင်းခဲ့ပါတယ်။36မိနစ်အချိန်မှာပဲရုရှားကတရားထုတ်ခံထားပါတယ်။ဒီချိန်ထဲမှာကစားနေတဲ့ဆော်ဒီနဲ့အီဂျစ်ပွဲစဉ်မှာတော့ပထမပိုင်းစပြီး22မိနစ်မှာအီဂျစ်ကပထမဂိုးရထားပြီးတကောကိုမရှိနဲ့ကစားနေကြပါတယ်ဒုတိယပွဲစဉ်နေ့ဖြစ်တဲ့အီရန်နဲ့ပေါ်တူဂီစပိန်နဲ့မော်ရိုကိုအသင်းတွေလည်းဆက်လက်ကစားကြမှာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ EU ဥရောပသမဂ္ဂကနေပြီးတော့ရခိုင်ပြည်နယ်ကနေလူအစုလိုက်အပြုံလိုက်တင်းရှောင်သွားတာနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်နဲ့နေကြာဆောင်ရတပ်ဖွဲ့အရာရှိတချို့ကိုအရေးယူတန်ခတ်လိုက်ပါပြီ။ဒါပေမဲ့ဒီတန်ခတ်အရေးယူမှုဟာထိရောက်မှုမရှိနိုင်ဘူးလို့မြန်မာအရေးသုံးသပ်သူတွေကဝေဖန်ကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာတော့ဒီလိုမျိုးတန်ခတ်အရေးယူတဲ့ဒါတွေကလည်းမြန်မာပြည်ရဲ့ပုံရိပ်ကိုထိခိုက်စေပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနှောက်အယှက်ဖြစ်စေနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။တရင်ပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူ9သိန်းလောက်ထွက်ပြေးခဲ့တာဟာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတယ်လို့ဥရောပသမဂ္ဂ EU ကလည်းမြန်မာစစ်တပ်နဲ့နေကြာဆောင်ရေးတပ်ဖွဲ့ကအရာရှိတွေကိုရေးယူဖို့ပြင်ဆင်လာတာဖြစ်ပါတယ်။ဒီလိုပြစ်ဒဏ်ခတ်ရေးယူတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကပြောပါတယ
်ခေတ္တရဲ့ပြည်မှုတွေတော့ရှိလာမှာလည်းမဟုတ်ဘူးဒါကဟိုပုံကြံသဘောအရာပဲဟိုရှိနေဥပါပဲဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာအဲ့လိုမျိုးပိတ်ဆို့မှုတွေကဟိုမြစ်တွေအကြာကြီးမှာအဲဒီလိုမျိုးအခြေချက်ကောင်းတွေမဖြစ်ခဲ့ဘူးလေကျွန်တော်တို့ဒီမှာဆိုမြစ်မဖြစ်ဘူးပုံကြံလောက်ဒီကိစ္စတွေကြေရည်ရယ်
ဒီလိုရေးယူမှုတွေဟာမြန်မာနိုင်ငံရဲ့ပုံရိပ်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပါထိခိုက်နိုင်တယ်လို့လည်းဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။အဓိကတော့ပုံရိပ်တွေထိခိုက်တယ်ပေါ့။ပုံရိပ်ထိခိုက်ပြီးဆိုရင် CIA ရရင်းနှီးချုပ်နှံမှုတွေလည်းတွားထိခိုက်တယ်။ထိခိုက်ပြီးဆိုရင်အဲ့ဒါကဒီဒီမိုကရေစီလမ်းကြောင်းကိုတွားတဲ့ဒီမှာကတွားပြီးတော့ထိခိုက်နေတယ်။ဒါဆိုတော့သူတွေကအထက်ကလည်းဒါမှန်တော့ပေါ့။ဒီတော့မှလူတွေအများကြီးဖြတ်ပြီးတော့ဖြစ်တဲ့ကိစ္စအရာတွေလူရှုခံရတဲ့ကိစ္စဒါရီကတော့ဘာဖြစ်ပြောအရေးယူတိုင်တယ်ဖြစ်နေမှာပါဒါပေမဲ့ဘယ်လိုအရေးယူတိုင်တယ်လဲဆိုတဲ့ကိစ္စမှာတော့ဒါအရေးတော်ကြီးတယ်အများကြီးပဲဒါလို့လည်းသုံးချက်တွေချက်ချမယ်နော်ဒီမိုကရေစီအရေးကိုဟိုထိခိုက်စေလောက်တဲ့အဲ့ဒီသုံးချက်ချက်မျိုးအရေးယူဖို့တော့မလုပ်သေးဘူးလို့တော့ကျွန်တော်ကတော့အဲ့ဒီမျိုးဖြစ်ဖြစ်နေတာပေါ့
မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူထုဆက်ဆံရေးဒါရိုက်တာဦးအောင်သူငင်းကလည်း EU ကချမှတ်မဲ့အရေးယူမှုအပေါ်အခုလိုတုံ့တက်ပါတယ
်ကျွန်တော်မြင်တာတော့ဒီလိုပါတချို့အရာ symbolic ခေါ်တာပေါ့သင်္ကေတခံတာပေါ့ဗျာဆိုတော့ဒီအရေးယူရဆိုတဲ့ကိစ္စမှာသူတို့ကတချို့လူခွေချူပေါမှုလို့ကိစ္စမျိုးကိုဒါပင်းကြီးမခံဘူးတဲ့သဘောမျိုးပြတာပေါ့နော်ဆိုတော့အဲ့တော့အဲ့ဒီဟာမျိုးမှာမြန်မာအစိုးရဘက်ကလည်းသူတို့ကဒီစုံစမ်းပေါ်ထုတ်ဖို့တိုက်တွန်းတာတွေရှိရဲ့နောက်တစ်ခုကကျတော့လည်းမြန်မာအစိုးရဘက်ကလည်းကျွန်တော်မြင်တာတက်မတော်ဘက်ကပေါ့ဒီတစ်ခါတော့အရေးယူရဲ့ကိစ္စတွေလည်းပြပါတယ်ဒါပေမဲ့လည်းဒီလူကဒီရခိုင်ကိစ္စကြောင့်ရေးယူတာလားတခြားကိစ္စကြောင့်ရေးယူတာလားဆိုတော့ကိုကြည့်ကြည့်ရင်းရင်းထုတ်ဖို့ပြောတာတော့ကျွန်တော်မတွေ့ရဘူးပေါ့နော်ဆိုတော့အဲ့တော့ဒီဘက်ပိုင်းမှာလည်းကျွန်တော်ထင်တာရေးယူတာတော့ရှိတယ်လို့ထင်ပါတယ
်နိုင်ငံတကာကရေးယူလာတဲ့အပေါ်မှာတော့မြန်မာအစိုးရအနေနဲ့အလေးထားတဲ့ကြောင်းလဲဆက်ပြောပါတယ
်ရေးယူရသုံးနိုင်တော့ကျွန်တော်ထင်တယ်အလားအလာကမကောင်းလို့ပြောလို့ရနိုင်တာပေါ့နော်ကျွန်တော်တို့ဟိုဒီမိုကရေစီအပြင်ပြည်ပြောင်းတဲ့နိုင်ငံတစ်ခုပို့ကစံတမိုင်းကြီးမှာလည်းကျွန်တော်တို့ normalization ခေါ်တာပေါ့တော့အရင်တော့ပုံမှန်ဆက်ဆံရေးမဖြစ်ခဲ့တဲ့နိုင်ငံတွေကိုပုံမှန်ဆက်ဆံရေးပြန်ထူထောင်မှုလိုတာပေါ့နော် So I don't know the two by yen salama matakapia me or team my movie tatiare, a little Santa movie tatiare or a lala macaw, no? How is it? You look easy, like also you like the Sitarima. You know, you have boom or I am having a
Leshi, ye you met Yashi Reyes Siengo, Tenela Nima, Tobia Moshinepi, D. Ye you Mudrima, Uyoba Nanganrigo, Ki Dwala Gwen Pepena, Uyoba Nanganrima Shinide, Duria Baisai Murigo, Tenshuda, Sare Chetri, Bawema, Pibare. Iyuga, Dilu, Ye you boot, Songye Nijema, Gula Tamaga, Lojoy Gong Sigale, Sekai Dinema, Luke when you chopa Murigo, Songzan Sisi, Porto, Ye you boot, Dosu Dari, Shinibare.
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်ချင်ပါတယ်ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်တက်မဲ့မောင်တော်ခရိုင်နယ်ကစစ်တမ်းအောင်ထားတဲ့မွတ်စလင်ကျောင်းသားတွေအတွက်အဝေးစင်ဌာနကွယ်တစ်ခုကိုမကြခင်မှာဖွင့်လှစ်နိုင်မှုစီစဉ်နေပြီလို့စစ်တွေတက္ကသိုလ်ဗမာခကျောက်ကပြောဆိုလိုက်ပါတယ်မြန်မာစာနဲ့သမိုင်းဘာသာရပ်က ဒီမှာတော့ဗီအိုအေမြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြပေးထားပါတယ်။
ဘူဒီတောင်နဲ့မောင်တော်ဒေတာမှာရှိတဲ့တက္ကသိုလ်တက်ရောက်မယ်မွတ်စလင်ကျောင်းသားတွေစစ်တွေမြို့မှာကျောင်းသားတက်ဖို့အခက်အခဲရှိရာကြောင့်အဝေးသင်ဌာနကတခုကိုစီစဉ်နေပြီးလောကပေးမဲ့အခြားဒေတာကတက္ကသိုလ်ဆရာမတွေကိုလည်းအနိကပင်တန်းတွေအတွက်ခေါ်ယူသွားမယ်လို့စစ်တွေတက္ကသိုလ်ပအောင်ခကြုတ်ဒေါက်တာဝင်းနိုင်ကအခုလိုပြောပါတယ်။ကျွန်တော်ကအဝေးသင်ဌာနကဆိုတာအဲ့ဒီမှာသွားပြီးတော့ကျော နေဒီစစ်စစ်တက်ကလို့လာမတက်နိုင်တဲ့သူတွေအတွက်အဝေးတင်ပညာရေးမှာမြန်မာသားနဲ့သမိုင်းဘာသာရပ်ကိုသင်ကြားခွင့်ရအောင်လို့ကျွန်တော်စီစဉ်နေဆုံးရှိပါသေးတယ်။ကိုဘက်ကတက်မဲ့ကြောင်းသားရှိမရှိပေါ်မူတည်ပြီးတော့အဲ့ဒီဥစ္စာဆက်ပြီးအကောင်တဲ့ပုံမှာဖြစ်ပါတယ်။သူတို့ကဒီမှာလာတက်ဖို့ကြတော့လေနည်းနည်းအခက်သူတို့အခက်ခဲရှိလို့ကျွန်တော်တို့အကြောင်းအနေနဲ့ကတော့အစ္စံနေဘူး။တောင်းမှလက်မခံဘူးလို့မပြောဘူး။ကျွန်တော်ရှိမှလာခက်တယ်ဆိုကျွန်တော်ကသင်ပေးရမှာပဲ။ဒါပေမဲ့သူတို့အနေနဲ့အခက်ခဲရှိတယ်။အဲ့ဒီအတွက်ကြောင့်ဝိုင်းမှာသွားပြီးတော့ဖွင့်ပေးဖို့အတွက်စီစဉ်နေတာဖြစ်တယ်။
ရခိုင်ပြည်နယ်အတွင်းကမွတ်စလင်ကျောင်းသားတွေအနေနဲ့2012ကတည်းကစစ်တွေတက္ကသိုလ်မှလာပြီးတက်ဖို့အရေးချင်းရှိပေမဲ့ခရီးသွားလာခွင့်ကတ်သက်ထားတဲ့အတွက်အခက်အခဲရှိနေပါတယ်။2009အထိအခြားဝိဇာသိပ္ပံဘာသာရပ်ကြီးကိုယူနိုက်ခဲ့ပေမဲ့အဝိသင်ဌာနဝဲမှာမြန်မာနဲ့တပိုင်းဘာသာရပ်ကိုပဲသင်ယူခွင့်ရတဲ့အပေါ်ဘူတိတောင်ကတက္ကသိုလ်ကျောင်းသားတို့ကအခုလိုပြောပါတယ
်။ဒီကူစာပေစာရီကိုအာနာဂုတကူရှာပေးမယ်ဆိုရတဲ့တော့မြန်မာသားတွေတို့တမိုင်းတို့အဲ့ဒီတာမန်ဘာသာရပ်ဒီလိုပဲကျွန်တော်သင်ခွင့်ရှိပါတယ်တဲ့ကြာတော့တမန်ဝင်ညိုလို့ပါတော့ကျွန်တော်ဆက်ပြီးတော့တက်ကိုမရဘူးဆိုတာလည်းကျွန်တော်ဘွေးလမ်းမဲ့တကူရဖို့ပဲလောက်ပဲရှိမှာပါကျွန်တော်ကတကြပါမှာသာပေးပညာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်အချို့ရလဲလို့ရှိမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ
်စစ်တူမျိုးမှာရှိရမွတ်စလင်ကျောင်းသားတွေအနေနဲ့လည်းအနည်းနာမှာရှိရတက်ခစ်ပြင်ကြွေးရမှာရှိရအဝေးတင်ဌာနခွဲမှာတက်ရောက်ရမှာပါစစ်တွေဘူတိတောင်မောင်တော်တန်တွဲစတဲ့ဝေးတင်ဌာနခွဲတွေမှာတလားကြလောအားပေးမဲ့တက္ကသိုလ်ဆရာတွေကိုပညာရေးဝန်ကြီးဌာနကစီစဉ်ပေးမှာဖြစ်ပြီးကတိကနဲ့လက်ထောက်ကတိကတွေကိုဆွေးလွှတ်သွားမှာပါမွတ်စလင်ကျောင်းသားတွေရဲ့ခရီးသွားလာခွင့်ကို2012ခုနှစ်အရေးခင်းကြောင်းလုံခြုံရေးအရာကန့်သက်ထားတာဖြစ်တယ်လို့ရခိုင်ပြည်နယ်တောင်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်ကချင်ပြည်နယ်အတွင်းကနမ်မဲကျော်ကြောက်စိမ့်ထွက်ရာဖားကတ်မြို့နယ်ထဲမှာတော့မိုးများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်ဒီကနေ့အထိဆိုလို့ရှိရင်တည်ဆုံးသူဟာ14ဦးရှိသွားပါပြီအိမ်ကြီးကတော့60ကျော်ပျက်စီးမှုရှိခဲ့တယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒါပေမဲ့ဒီလိုမျိုးမိုးများရေကြီးပြီးမြေပြိုကျမှုတွေကြောင့်အတိဒုက္ခရောက်နေရတဲ့ဒေသခံတွေကိုအစိုးရဘက်ကနေအကူအညီမပေးသေးဘူးလို့လည်းသိရပါတယ် VOA ရဲ့ဒီထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပြည့်စုံပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်ဖားကတ်မြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်လူတည်ဆုံးမှုတော်တော်များများဖြစ်ပွားနေခဲ့တာပါဒီကနေ့မှလည်းလူသေးလောင်းခတ်မှန်ဆွေးရှိရတဲ့အတွက်ဒေသမှုဥယျာဉ်14ဦးရှိပြီလို့ဖားကားမြို့နယ်မြူရာဒီမိုကရေစီဖွဲ့ချုပ်သွင်းမှုဦးတောင်းဆန်ကပြောပါတယ
်ဒီနေ့မနက်ကကျွန်တော်တို့အောင်ကြတဲ့ကြောင်ဆားတဲ့လမ်းလေးမှာမြန်မာပြည်သူတွေကမြေကြီးကြီးတွေကပေါ်နေတဲ့အလောင်းလောင်းရတယ်ဆောင်းလောင်းရဲ့အောက်ကကြောက်ပြီးတဲ့ဒီကောင်ကဒီဒေသမှုကကလေးတဦးပိုင်းနဲ့လည်းကလေးဦးကပြေဆုံးဒီရပ်ပြေကြပြီးတော့ပြေပြေတယ်အကျိုးလည်းပြေကြလာတဲ့ညီတော်ကနေအင်းကအောက်ပြေကြပြီးတော့ပြန်လည်းပါတယ်
ဒီအိမ်မှာအိမ်ပြူပြီးဆုံးလာက၅ရောက်ရှိနေတယ်လို့ဂျန်နက်သူတွေဟာရေမစေးကြောက်ရှာရင်မြေပြူကျအသက်ဆုံးခရရတယ်လို့သူကဆိုပါတယ်လက်ရှိမှာမိုးဆက်လက်ရွာသွန်းနေပြီးဦးရူ60ကျော်ပြည့်စုံမှုရှိခဲ့တယ်လို့ဖန်ကားဒေတာခန့်ကိုနောင်လက်ကပြောပါတယ် ပြည်ကစွန်လ22ရက်နေ့ကနေစပြီးတော့ကချင်ပြည်နယ်ဖားကမြို့နယ်ထဲမှာမူကြီးမြေပြူမှုကြောင့်လန်တရာတွေပျက်စီးခဲ့တယ်လို့လူသေးဆုံးပြီးပျက်စီးဆုံးရှုံးမှုရှိရပါတယ်။မင်းကြီးမြို့တယ်ရတယ်ဒီကနေ့ရည်တဲ့နည်းနည်းကြံကြီးတယ်။ဦးလူချောင်းဆက်ပိုင်းကတော့နည်းနည်းကြံကြီးတယ်။ပြီးကတဲ့စွန်လ22ရက်နေ့ကနေစပြီးတော့ကချင်ပြည်နယ်ဖားကမြို့နယ်ထဲမှာမူကြီးမြေပြူမှုကြောင့်လန်တရာတွေပျက်စီးခဲ့တယ
ိုင်းဆိုင်ရာမှာအဆင့်လောက်ပဲရှိသေးတယ်ဆိုတော့အချိန်ကြတော့မသိရှိနိုင်သေးဘူးပေါ့နော်အများသူကသွားတဲ့လမ်းတွေရောပြည့်စည်နေတယ်နောက်တောင်သပယာနေပြူလို့နေရင်ပြည့်စည်တယ်လူအသေးအပြောက်တွေကလည်းကြားရတဲ့အနေအထားဆယ်ယောက်ဆက်မနေမဲ့အနေအထားရှိတယ်ဒါတွေအကုန်လုံးကမပေါင်းချုပ်ရနိုင်သေးဘူးလေနော်ဆောင်ကရမကဆုံးချုံးမှာပေါ့ဒိန်းဆောင်ချီမှာတော့ဆုံးချုံးနိုင်တာပေါ့
ဖားကားမြို့နယ်တွင်ရေကြီးမြေပြူအသေးပြောက်ထိခိုက်ဒဏ်ရာရရှိသူတွေအတွက်ပြည်နယ်ဆိုရကနေကူညီခောက်ပံ့မျိုးမရှိသေးသလိုဒေသခံအကူအညီပေးရေးအဖွဲ့တွေကသာကူညီဆောင်ရွက်ပေးနေတယ်လို့ပြည်နယ်လှုပ်တော်ကူဆွေးနွေးဥလရှိသားဆိုင်ကဆက်ပြောပါတယ
်ဒီလောလောဆယ်တော့အစိုးရကနေမှလာရောက်ကူညီပေးတာတော့ကျွန်တော်မကြသေးဘူးအဲ့ဒီမှာရှိတဲ့ရမီယာဖားတွေဒီကူညီအတင်းအဖွဲ့တွေပေါ့နော်အဲ့မှာဌာနဆိုင်ရာတို့တပိုင်းတိုင်းတွေကတော့ဝိုင်းဝန်းနေကြတဲ့အနေအထားမျိုးတွေတွေ့ရတာပေါ့နော
်ကချင်ပြည်နယ်ဖားကားမြို့နယ်တွင်းမှာရေကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိမ့်မော်တွင်မြေကျစ်စာပြူကျမှုကြောင့်တော်လကောင်လူသိမ်းဆုံးမှုမကြာခဏဖြစ်ပွားလေ့ရှိပါတယ်ပြည်ကမေလာတွင်းကဖားကားမြို့နယ်စိတ်မှုကြီးရွာအုပ်စုဖွေခါကြီးရွာမှာမြေပြူမှုဖြစ်ပွားခဲ့သလိုလူ၁၄ဦးသေဆုံးခဲ့ရပါတယ်ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်အလွန်ကျွံသူ့ပေါ်နေမှုကြောက်မိုင်းဖောက်ဝဲမှုကြောင့်မြေကျောပြတ်သောမှုဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတော့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကနေတုံ့ပြန်ပြောဆိုနေကြပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံ UNOCHA ကတော့တနင်္ဂနွေလုံးမှာမြေကြီးမြေပြူမှုတွေကြောင့်လူပေါင်း24ယောက်ထက်မနည်းသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ
်။နိုင်ကွန်းအိမ်မှာရှင်ဒီလိုမျိုးကချင်ပြည်နယ်ဖားကံဘက်မှာမိုးများရေကြီးလို့လူအသေးပြောက်ရှိတယ်လို့ပဲ။စကိုင်းတိုင်းဘက်မှာရောဘလို့ဆုံးရှုံးမှုတွေရှိတယ်လဲဆိုတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကမိုးဆက်တိုက်ရွာသွန်းမှုကြောင့်စကိုင်းတိုင်းဒေသကြီးထဲမှာရေဝင်ပြီးတော့ပျက်စီးဆုံးရှုံးသွားရတဲ့နှမ်းခင်းဧက5000ကျော်ရှိပါတယ်။ဒီနှမ်းခင်းတွေအတွက်စိုက်ပျိုးရေးနဲ့မွေးမြူရေးဆယ်မြောင်းဝင်ကြီးဌာနကနေကူညီပံ့ပိုးမှုတွေပေးသွားမှာဖြစ်တယ်လို့သိရပါတယ်။တောင်သူတွေအနေနဲ့ကတော့သူတို့အတွက်အဓိကလိုအပ်တဲ့အထောက်ပံ့အကူအညီတွေပေးနိုင်ဖို့ပဲလိုအပ်တယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းဒေသကြီးအတွင်းကမိုးရေအလွန်ကျွံဝင်ရောက်ခဲ့လို့ပျက်စီးဆုံးခဲ့တဲ့နှံကင်းဧကပေါင်း5000ကျော်အတွက်လိုအပ်တဲ့အကူအညီထောက်ပံ့မှုတွေပေးသွားမယ်လို့စက်ပြေးရေးမွေးမြူရေးနယ်ဝန်စေတောင်းဝန်ကြီးဌာနကဒုတိယအမြင်နဲ့အတွင်းဝင်ဦးမျိုးတင့်ထွန်းကပြောပါရယ်
မဟုတ်လုံးလုံးလေအဲ့ဒီဧက5000မှာဘယ်သူတွေကဘယ်လောက်ပြန်ဆိုင်မယ်ဆိုတာကိုအရင်ဆုံးတော့ဆွေးနွေးကြည့်အောင်မယ်ဒီမှာအဲ့ဒီမှာလိုအပ်မဲ့လူစားဘယ်လောက်လိုမယ်ဆိုင်ရာဘယ်လောက်လိုမယ်အဲ့ဒါတွေတွေ့ရအောင်ပါအများဆုံးတော့လုံးပါပါကျွန်တော်တို့ကအခုဒါချိုးတင်ပလန်တော့လုံးထားပြီးသားပေါ့နော်ဒါပေမဲ့အဲ့ဒီနေရင်စီးရင်ကောက်ဖို့ကျွန်တော်တက်တဲ့အပြင်တန်းရလူတွေကစတဲ့တန်းရလူတွေကကောက်ပြီးမှရမှာလေ
ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုဝေရောက်ခဲ့တဲ့မော်လိုင်းငယ်ကြောင့်တိုင်းနိုင်ပြည်နဲ့အနှံ့အပြားကစိုက်ပျိုးရေးလုပ်ငန်းတွေမှာပျက်စီးဆုံးမှုတွေရှိနေတာပါတိနဲ့တွေပျက်စီးဆုံးမှုအများဆုံးဒေသဖြစ်တဲ့စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဒီပဲရေးမြို့နယ်ကတောင်သူဥက္ကမောင်ကတော့အရင်နေ့မရှိတဲ့လက်ကမားတွေပုံများလာပြီလို့ပြောပါရယ်
လေကနေအမြဝေကြီးကိုပြန်ပေးမှလာလေကျွန်တော်တို့လေသမားတွေမှာထွန်းနှုတ်ကိုမှန်အောင်လုပ်နိုင်တော့မယ်ဝေကြီးမရှိရင်ကျွန်တော်တို့ကအရင်မရှိချင်းကြောင့်ထွန်းနှုတ်ကိုမှန်အောင်မလုပ်နိုင်တော့ဘူးဗျအဲတော့နိုင်ငံတော်ကနေပြီးတော့လေဧကအလိုက်အခုကျွန်တော်တို့ဒီပေးလာတာဘလော့ပေးဝါပြူပြူသူကစနားကြီးနဲ့ပေးရဘူးဗျလေဧကရှိတော့မပေးနိုင်သေးဘူးနိုင်ငံတော်ဘာကအဲ့လေကရှိတော့ပေးမှလာလေလေကရှိတော့အရင်လိုကသာဖြစ်ပြီးအတွက်တို့လေယာတုံးလို့မှမဆက်ခဲမရှိနိုင်ပါပဲမပေးရင်တော့တို့လေသမားချင်းချင်းကြားရတဲ့အတွက်ရင်းနှီးနိုင်တဲ့လေသမားရှိတယ်လို့မရင်းနှီးနိုင်တော့လေသမားများကပဲပုံများတော့မယ်ဗ
ျစိုက်ကြွေးဝင်းတာတာအနေနဲ့အပျက်စီးဆုံးမှုအပေါ်လိုက်ပြီးတောင်သူတွေကိုအမြန်ဆုံးအကူအညီတွေလှုပ်ဆောင်တော့မှဖြစ်တယ်လို့လည်းပြောပါတယ်ဒီလာဆန်းပိုင်းကစလို့မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်ဆက်တက်ခုမှာရေကြီးမှုတွေကြုံခဲ့ရပြီးလူပေါင်း၄000ခွဲလောက်ဘေးလွတ်ရာပြောင်းရွှေ့ခဲ့ရကြောင်းလည်း ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုအယုံကပြောပါတယ်အခုခါနေရာတော်တော်များများမှာရေဒီပြန်ကြတဲ့အတွက်အိမ်ပြန်နေငယ်ချပေမဲ့စုစုပေါင်းအင်ဂျီ
900ရင်းမြန်မာပိုင်းသတင်းတော့90ဟင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီထိုင်းနိုင်ငံရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေအခြေအနေကိုပြောပြပေးကြပါမယ်ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့နယ်ထဲမှာရနောင်းချုံဖုံးကိုတွားတဲ့ကားလမ်းမပေါ်မှာမြန်မာနိုင်ငံသား40ကို ဖန်စီရမိခဲ့ပါတယ်သူတို့ကိုလူကုန်ကူတယ်ဆောင်လာတာဖြစ်ပြီးအဲ့ဒီကားသုံးစီးကိုတော့ဂျွန်လ25ရက်နေ့ကထိုင်းအာနာပိုင်နေဘက်ကဖမ်းဆီးခဲ့ပါတယ်နောက်သူတို့ကိုတယ်လာတဲ့ထိုင်းနိုင်ငံသားတွေနဲ့မြန်မာနိုင်ငံသားတချို့ကိုတော့လူကုန်ကူမှုနဲ့အရေးယူစစ်ဆေးဖို့ထိုင်းအာနာပိုင်နေကအခုချိန်မှာတော့သူတို့ကိုစစ်ဆေးနေပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့
ောင်းချုံဖုံးလက်မကြီးပေါ်မှာဘုံမူကြီးစုထနွန်ပွန်ဦးဆောင်တဲ့စစ်တပ်နဲ့ရဲပူပေါင်းအဖွဲ့တွေကစစ်ဆေးဖမ်းဆီးခဲ့ရမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား40နဲ့အတူမြန်မာကားမောင်းသမား2ဦးနဲ့ထိုင်းကားမောင်းသမား2ဦးတို့ကိုဖမ်းဆီးခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
ဟိုဒီဘက်ချမ်းမှာမိရပါလားမိတဲ့ခါမှာသူတို့မေးတဲ့ခါကျတော့အဲ့ဒီဒါတွေကမလေးစားသွားမဲ့ဟာတွေပဲတွေ့လားမြင်တဲ့တိုင်းပဲမှာကြီ
း
အလုံးပေါင်းအဲ့ဒီယောက်40 6ယောက်ကမိန်းကလေးတွေတနေ့ဟိုဟာကတော့ယောက်ျားလေးတွေပေါ့ဒါတော့မိတာပဲကြီးလူအချင်းချင်းနေတာဒီကြံခဲ့တဲ့25ရက်နေ့ကကျွန်တော်တို့စီဝေးမှာလဲဒီကိစ္စကိုကျွန်တော်တို့နှစ်ဖက်ကိုဘက်ချမ်းဒီဘက်ချမ်းဒူကုံသားတွေလုပ်တဲ့စီဝေးမှာလဲအဲ့ဒါကိုပြောကြတယ်ဗျဒါပေမဲ့အဲ့ဒီကလွတ်နေတယ်ဆိုတာကိုစဉ်းစားကြည့်ကြဘလို့ကောင်းမှာဒါမိတာပဲရှိတာပေါ့နော်ဘယ်တော့လွတ်နေလဲမသိဘူးဟိုဘက်မှာလဲတုံကလန်းမှာလဲတော်တော်လေးမိတယ်ဒီဘက်ကလွတ်နေတယ်ပြင်မှာအဲ့လိုဖြစ်ဖြစ်နေတယ်အာအဲ့တော့ဗျာလိုလာတော့အမေသိတဲ့အတိုင်းပဲကျွန်တော်တို့ကအချမ်းပိတ်ဖို့လိုလာပေါ့ဗျာ
လူကုန်ကူးသူတွေဟာအုပ်စုတွေဖွဲ့ဂိုင်းတွေဖွဲ့ပြီးလုတာဖြစ်လို့ရနောင်းနယ်ဇက်ကလေခြုံဖုံကိုသွားမဲ့လမ်းမှာဖမ်းမိတာဖြစ်ပြီးတအုပ်စုနဲ့တအုပ်စုဟာလူတွေကိုလွှဲပြောင်းသွားခဲ့တာဖြစ်တယ်လို့လဲဦးမင်းဦးကဆိုပါတယ
်အဲ့ဒီနေရာကိုပို့ပေးအောင်ပဲဒီအုပ်စုကဒီကူကားသမားတွေကသူတို့တရားနာဆောင်ပြီးတော့ပို့လိုက်ပါအဲ့နေရာသူတို့ပြောတယ်ပြင်းမဲ့နေရာရောက်တယ်ဆိုပြီးပြီအဲ့ဒါချိုးဘက်ချမ်းနေပြီးတော့ဟိုဘယ်လိုခေါ်မလဲမလေးရှားထိုင်းမလေးရှားနေစားတိတယ်မဲ့အုပ်စုကဟိုမှာလာဆောင်ပြီးတယ်မှာ
ဟုတ်ကဲ့
သူတို့ဒီမှာနေတာနှစ်ခုရှိသွားပြီအဲ့တော့ဗမာဘက်ချမ်းပို့နေတာတစ်ခုရှိမယ်ပြီးရင်မလေးရှားဘက်ချမ်းကဒါတအုပ်ရှိအနည်းဆုံး4ခုတော့အနည်းဆုံးရှိမှာပဲသိမလားဥပမာတကယ်လို့ဒီလူတွေကအခုဆိုလို့ရှိရင်ဘယ်ရလာလဲဆိုတော့ကျွန်တော်တို့မသိရသေးဘူးဒီလူတွေဒီလူတွေတကယ်လို့ဥမာထားပါတော့လေနေရရင်လာဆိုရင်အဲ့ဒီနေရရင်နေပြီးတော့ရန်ကုန်ရန်ကုန်ကနေဒီနေဆက်အထိကိုလုတ်ပေးနေတဲ့အုပ်စုကဒါအားလုံးချိတ်ဆက်ပြီးလုတ်နေတာပဲ
အခုဖမ်းဆီးလိုက်တဲ့ကား3စီးပေါ်မှာမြန်မာနိုင်ငံသား40ဦးဟာပစ်ကတ်ကား3စီးပေါ်မှာလှဲအိတ်စီကလူတွေအပေါ်ကနေဘီနိုင်းစာတွေနဲ့ဖုံးအုပ်ထားပြီးအိတ်တွေတင်ထားတဲ့ဟန်နဲ့မောင်းနေလာခဲ့ကြတာဖြစ်ပါတယ်ကားမောင်းသူတွေကမြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသားအားလုံး3ဦးကိုတော့ဖမ်းဆီးစစ်ဆေးနေပြီးလူကုန်ကူးမှုနဲ့အရေးယူဖို့လှုပ်ဆောင်နေတယ်လို့လည်းအာဏာပိုင်တွေကကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာနိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုအကဲဖြတ်ထားတာပါ။အဲ့ဒီထဲမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဆင့်တရား1ဖြစ်သတ်မှတ်ခံခဲ့ရပါတယ်။နောက်နိုင်ငံပေါင်း80ကတော့တရား2အဆင့်ဖြစ်သတ်မှတ်ပြီးမြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရား2ဖြစ်ဖော်ပြထားပါတယ်။ပြန်နိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖြတ်ရေးတွေမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးဝါးဆုံးနိုင်ငံအဆင့်တရား3ဖြစ်အစီရင်ခံစာမှာတွေ့ရပါတယ်ရှင်။
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်တင်းနာညာကျန်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာစတိုက်ထုတ်လင်းပေးမယ့်အပတ်စဉ်ကဏ္ဍတွေကတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်လိုက်လိုမီတာ2532 51တို့ကနေစတိုက်ထုတ်လင်းပေးသွားမှာဖြစ်ပါလေရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကပါထမ်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဇွန်လ25ရက်နေ့အတွက်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15539ည5ဒိုမီတာ32 kHz 11803ညဆိုင်ဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တဲ့အောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
အမှုပညာအမြင်ပေါ်ကျွန်တော်ရဲ့ယုံကြည်ရာကိုတင်ပြချင်ပါတယ်လူတစ်ယောက်ဟာမိမိမှာမွေးရပါအမှုပညာစိတ်ဘလောက်ပါလာတယ်လဲဆိုတာ
ကိုကျော်တိန်ခရဲ့အမှုပညာယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကမ္ဘာလက်ခီးသွားလုပ်ငန်းဟာနိုင်ငံတစ်ခုအတွက်နိုင်ငံသားဝင်ငွေအများအပြားရှာပေးနိုင်တဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ထိုင်းနိုင်ငံလိုနိုင်ငံမျိုးမှာတော့ခီးသွားလုပ်ငန်းကနေပြီးတော့တိုင်းပြည်ရဲ့အများဆုံးနိုင်ငံသားဝင်ငွေကိုရှာပေးနိုင်တဲ့အနေအထားမှာရှိနေပါတယ်။မြန်မာနိုင်ငံဟာလည်းထိုင်းနဲ့တခြားနိုင်ငံတွေနဲ့နီးတူကမ္ဘာလက်ခီးသွားလုပ်ငန်းကနေနိုင်ငံသားဝင်ငွေအများအပြားရှာနိုင်တဲ့အခွင့်အလမ်းရှိပေမဲ့လို့အစိုးရရဲ့တင်းကျပ်တဲ့ policy တွေကြောင့်ထင်သလောက်အလုံးမဖြစ်ဘူးဖြစ်နေတယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ်။မြန်မာခီးသွားလုပ်ငန်းအကြောင်းဦးသက်လွင်တိုးနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဆိုရင်ကလက်ရှိချိန်ကြီးအေးနေတဲ့သဘောရှိတယ်။အဲ့ဒီစီးပွားရေးကလည်းနှေးကွေးနေတယ်။အဲ့ချိန်မှာကျွန်တော်တို့ဆိုရင်ကဟိုတိုင်းပြည်ရဲ့စီးပွားရေးကိုအတိုင်းအတာလေးတစ်ခုထိအကျိုးပြုနိုင်တဲ့ GDP တွေပဲကျက်နိုင်မယ်။ဒါလည်းအလုံးစီးရောက်လို့ရင်အောင်မြင်နိုင်မယ်ဆိုတော့ယုံကြည်ထား။အဲ့ဒါကြောင့်ကျွန်တော်တို့တို့ဆိုရင်စိတ်ကိုယ်တည်းစီကလုံခဲ့တဲ့3ခွဲလောက်ကကြီးသွားလို့နိုင်ငံနဲ့ပတ်သက်တဲ့ဇနဆုံမှာဖြစ်ပျက်နေတဲ့ကောင်းအခြေအနေတွေကိုစူးစီးပြီးတော့ workshop တွေ seminar တွေဒီလိုတွေလုပ်ကြတယ်စာတမ်းလေးတွေပြုစုပြီးတော့အဲဒီ white paper စာတမ်းကိုကျွန်တော်က conference မှာတင်ပြလာပါ cluster 6ခုဖွဲ့ပြီးတော့အဲဒီမှာကျွန်တော်နိုင်ငံတော်ကျွန်တော်ဟောင်းလက်ရှိဥပဒေလိုက်ထားတဲ့ဒီကမ္ဘာမြေပေါ်ရှင်းပြနေပါတယ်ကျွန်တော်ဝန်ကြီးဌာနတွေမှာပေါ့နော်အဲတော့ဒါကတော့ကျွန်တော်နောက်နှစ်ဒီမှာလဲအဲဒီဒီက summit ကိုကျွန်တော်လုပ်သွားမှာပို့ဒီလိုရှိပါတယ်
ဟုတ်ကဲ့ခီးသွားလုပ်ငန်းဟာမြန်မာနိုင်ငံအတွက်ဟိုတော်တော်လေးတကယ်အယုံဆိုင်ပြီးလုပ်မယ်ဆိုလို့ရှိရင်တော်တော်လေးနိုင်ငံသားဝင်ငွေရနိုင်တဲ့ဟိုဟာပေါ့စီးပွားရေးလုပ်ငန်းတစ်ခုလို့ပြောလို့ရတယ်ပေါ့နော်ဆိုတော့အခုလိုမျို
းဟ
ိုအချိန်နေအကြောင်းအကြောင်းကြောင့်ဒီဟိုခီးသွားလုပ်ငန်းနည်းနည်းအချိန်ရော့ကျသွားတာဟာရော့ကျတာတဲ့အပေါ်မှာနိုင်ငံတော်အစိုးရကတော့အယုံဆိုင်မှုရှိသလားဟိုဒုသမနာကိုယ်ကလည်းအဲ့လိုမျိုးသဘောမျိုးပြောသွားတယ်လို့ကြားပါတယ်ဆိုတော့
အစိုးရကသူပြီးရဲ့ဟိုဂျိုဟာလောက်ထည့်ရပေါ့ဒီဇင်ဘာလေးကဆိုရင်6လရှိပါပြီပေါ့နော်သူဒီဒီကျွန်တော်တို့ဒီအဖွဲ့ကြီးဖွဲ့ဖေးအောင်တော့မိမိကတည်းကကျွန်တော်တို့ဟိုပြန်ကြိုးပမ်းခဲ့တာသူတို့နေမှာဖွဲ့ပြစ်တယ်အဲသူ့ကိုခေါ်တယ်ပြီးတော့6လအချိန်မှာသူတို့ဒီဒီချင်းကြီးခေါ်တယ်အခု6လရှိပြီမခေါ်သေးဘူးအဲအဲ့ဒီမှာကျွန်တော်တို့ကလည်းဒီချိန်ကြိုက်ပေါ့အဲတကယ်လို့ဒီလိုဝင်းကြီးစုံကြီးနဲ့အစိုးရတခုမှလုံနိုင်နေဆိုရင်တော့အရန်ကောင်းတာပေါ့နော်အဲ့ဒီအချိန်ရောရှိပါတယ်ကျွန်တော်လည်းဘာလို့ပြောလဲကျွန်တော်ကခီးသွားတင်းဥက္ကဋ္ဌအနေနဲ့ကျွန်တော်ကတော့အင်အားအများဆုံးပေါ့ဟိုခီးသွားဟိုကကျွန်တော်မြန်မာတွေကလည်းထောင်ချောရှိတော့အဲ့ဒီအချိန်မှာကျွန်တော်ကဒီဟာလေးကိုဟိုပေါ့ဖြစ်အောင်လုပ်ရတဲ့သဘောပါပဲဆရာ
ဟုတ်ကဲ့
ဟုတ်ကဲ
့အဲ
့တော့နိုင်ငံတော်ဘက်ကအပိရာဆိုတော့လေဟိုဘယ်လိုခေါ်မလဲသိပြီစားမပါသေးဘူးပေါ့ကွာကျွန်တော်တို့လည်းလောရတာအားတော့သိမရဘူးပေါ့နော်ဟိုအကြီးတစ်ခုကိုသွားဖို့ကအစိုးရဘက်နဲ့ကျွန်တော်တို့ပုံပြရပိုင်းကပူးပေါင်းမှပဲဖြစ်မှာဟုတ်အဲ့ဒါ
ဟုတ်ကဲ့အစိုးရဘိုင်းကသူတို့ဒီဟိုတယ်ခီးရသူတို့ဒီဟိုလွတ်တော်မှာသူတို့ဥပဒေကြမ်းတင်သွင်းလိုက်ပါလို့တက်ဆိုပြီးတော့ဒီနေ့အကျိုးတင်းနာရှင်းဘက်မှာပြောသွားတာကျွန်တော်ကြားလိုက်တယ်ဆိုတော့အဲ့ဒါကောပဲဆင့်ရှင်းနေပြီလေအဲ့ဒီအပေါ်မှာကောဒီဟိုအပြင်ကဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ဒီဦးသက်လွင်တိုးတို့လိုမျိုးကကျင့်တဲ့အားရမှုရှိလားသူတို့တင်တဲ့အ
ပေါ်မှာကျွန်တော်လည်းတောင်းကောင်းဆုံးတော့လွတ်တော်မှာရောနှစ်ကြိမ်သုံးကြိမ်ကြာဆွေးနွေးပါတယ်ဥပဒေကြမ်းကော်မတီရှင်မှာဝန်ကြီးဌာနကတော့မာသာလော့ကြီးကတော့ ဒီကပြီးွားပြီပေါ့နော်ဒါပေမဲ့ညူးကြီးတွေမှာဒီစိတ်ကြီးတွေရောကျွန်တော်တို့ပေါင်းနေတော့ပေါ့ဒါပေမဲ့ဒီတော့အချိန်မှာတော့ဒီပြည့်နေမှာကျင်းတယ်ဒီလက်ပြည့်တင်ပါတယ်ဘာလို့ဆိုတော့ဒီမှာအော်တိုမက်ဖြစ်နေတာတော့ဟိုဒီပေါင်းဟွာလောက်ရှိသွားပြီလေကိုယ်စက်နှစ်ပြည့်ဆိုအစိတ်ကြီးပါရှိသွားပြီပေါ့နော်ဟုတ်ကဲ့ဒီအရာကြီးကအော်တိုဖြစ်နေတာဒါယူလို့ကျွန်တော်အမြန်ဖြစ်တင်ပါ
နေနဲ့ဘလူကန္နာတွေမှာဟိုပူပေါင်းဆောင်ရွက်ပေးစီချင်တာလဲဘလူမျိုးဟိုပေါ့နော်ပရိုမိုးရှင်းလုပ်ပေးစီချင်တာလဲခင်ဗျာခီးသွားလုပ်ငန်းနဲ့ပတ်သက်ရင်အစိုးရကန္နာကဘာတွေဘလူပူပေါင်းပါဝင်စီချင်တာလဲ
အမှန်တော့အစိုးရကတော့အစိုးရလုပ်ဖြစ်တဲ့ regulator policy maker ဒါဝယ်ဒီကလောက်အောင် implementation ကိစ္စတွေမှာတော့ပုဂ္ဂိကကန္နာတွေကို control မရှိဘဲနဲ့ဟိုပေါ့နော်ဒီလွတ်လပ်စွာလုပ်ပိုင်ခွင့်တခုပေးပူပေါင်းနေရအခုကတန်တတ်မှုတွေရှိတယ်now issue တွေကလည်းအခုအမိန့်တွေထုတ်လိုက်ဆိုကြပြန်ရုပ်သိမ်းလိုက်အခုဟိုဈေးနှုန်းတွေကပြောင်းလိုက်အဲ့လိုမျိုးတွေတော့ဖြစ်နေတယ်အဲဖြစ်နေတော့ဒါကြောင့်မလို့လဲဆက်ဆက်တဲ့ဝင်ခါးတွေနဲ့ပူပေါင်းပြီးလုပ်ဖို့လဲကျွန်တော်တို့အချိန်ချင်းနဲ့ senior way တွေလုပ်တယ်လက်တွေ့မှာပူပေါင်းမှုအားနည်းတယ်အစိုးရဌာနအချိန်ချင်းကိုဆက်ဆက်မှုအားနည်းတယ်ဒါကြောင့်မလို့ဒုသမနဲ့ဦးဆောင်တဲ့ဒီဟွာကြီးတခုကိုပေါ့နော်ဒီကျွန်တော် central committee တခုတော့ဖွဲ့စည်းပါတယ်ဒါပေမဲ့ဒီနေ့အစိုးရတွေလည်းပါမှတော့ကျွန်တော်တို့မှာ destination ကိစ္စတွေဆိုတာ destination ဟို management organization DMO တွေဖွဲ့စည်းတင်တယ်အဲဒီဒီနေ့တိုင်းနေမှာလည်းကျတူစီတီးရအပြည့်မရှိကြဘူးဗျာသူတို့လည်းဒီရဲ့အရေးကြီးတာတွေလုပ်နေတော့ tourism တွေကအားပေးမယ်ဆိုရင်တော့လွတ်လပ်တဲ့ဟလာဒီ organization တွေကလွတ်လပ်စွာလုပ်ပေးစေဟိုငွေကြေးဆိုတဲ့လွတ်လပ်စွာရှာပေးစေနော်အစိုးရလည်းယူစင်တာဟိုအခွန်ကယူပေါ့နော်အဲတို့လွှားမှလည်းဖြစ်မယ်ဘယ်လို control ကတော့နေရင်တော့ကျွန်တော်တို့ရှိရအခြေအနေပြန်ဖြစ်သွားမှာပဲလေ
ဟုတ်ကဲ့အဲ့ဒီအခြေအနေရောက်ဖို့ကအခုလက်ရှိအနေထားနဲ့နိုင်ရှင်ကြည့်မယ်ဆိုရင်တော်တော်လေးအလန့်กว่าနေသေးလားခင်ဗ
ျဟုတ်ပါတယ်အရေးကတော့နှီးတယ်ဗျကျွန်တော်တို့2006ခုနှစ်ကအခြေအနေတော့တွေ့ပြီးရ2056တော့အခုနောက်ပိုင်းကျတော့ဒီပြန်ပြီးတော့17 17တော့အခြေအနေပြန်ကောင်းလာပြီးတော့မှ45မှာကျွန်တော်ပြန်နှီးကွေးသွားတာပေါ့နော်အဲ့လိုအခြေအနေမှာဆိုတော့ဒါတို့နောက်ဒိုးကုမ္ပဏီကြီးကျွန်တော်တို့ဟိုတယ်တွေကလည်းဟိုဘာ supply ဖြစ်လာတာပေါ့နော်ခင်ဗျာဆက်အဲ့ဒီအချိန်မှာကျွန်တော်ကဟိုမိတ်ကိုဒီစားမရှာနိုင်ဘူးပေါ့အနောက်နိုင်ငံကနေပြာပေးမှုကြောင့်ဆိုပြီးတော့အခုအရှိကိုမျောပြတော့လေအရှိဆိုရယ်ရေတို့တက်တက်ကောင်းတယ်လေဟုတ်တယ်မလား
ဟုတ်ကဲ့
ဟိုကိုတိုင်းပြီးတော့ဘယ်လောက်ကြံရဲမလဲအလားတူ visa free ပေးတယ်ဒါလည်းအဲ့အဲ့ဒါလည်းသုံးသက်တယ်နဲ့တစ်နှစ်အလောက်ကို model ထားပြီးတော့ဘယ်လောက်ကြီးဒီ visa free ရာအကျုံးဝင်မလဲ
ဟုတ်ကဲ့
ဟိုဘယ်လောက်ကြီးသုံးသက်မလဲအဲ့ဒါကို survey လုပ်ရမယ်အဲ့အဲ့ဒါဘာသူဆိုတာအမှမှာအချိန်ကြီးတော့ယူရတာမှမင်းနဲ့ဟို plan နဲ့ပေါ့နော်ဒါတန်တက်ကူကြီးလုပ်မှာတော့ကတစ်သက်သက်ပေးရအောင် principal career အပြန်လာမရှိဘူးလေ
ဟုတ်ကဲ
့အဲ့တော့ရှိပါတယ
်ဟုတ်ကဲ့အထက်ကပဲညွှန်ကြားချက်ပေးပြီးတော့တကယ်လက်တွေ့အခြေအနေနဲ့နည်းနည်းကွာချနေတဲ့သဘောဖြစ်နေပါဘောနော
်အဲ့လိုတော့ရှိပါတယ်ဟုတ်ဒါလည်းကျွန်တော်တို့တိုက်တွန်းခဲ့တာပါဒါပေမဲ့ ASEAN Plus 3ဆိုတော့လေကိုရီးယားဆိုတာလေ0ဒေါ်လာတွေဖြစ်လာပြီဂျပန်ကလည်းဟိုဘမပြည်ကိုစိတ်ဝင်စားတာဖြစ်ပြန်နေရတယ်လက်ချက်မရှိတော့ဘူးလေဟုတ်အဲ့လေတမ်း business man တွေကတော့ပဲလူငယ်တွေရတယ်တကယ်တော့ဟိုစိတ်ဝင်စားမှုဆိုတော့ FID ပုံစံလာရတဲ့လူတွေရရှိမှာပေါ့နော်ဒါပေမဲ့ဂျပန်ကတော့ဟိုဒီချာလို့ရင်အောင်မြင်နိုင်တယ်ဒါပေမဲ့ကိုရီးယားတော့ကျွန်တော်လုပ်ရမယ်တရုတ်ကတော့စနစ်တကျကိုလုံးမဖြစ်မယ်လို့ဆိုရင်တော့ထိုင်းတို့ဟိုကမ္ဘောဒီးယားတို့မှဖြစ်သွားသလိုပဲကျွန်တော်တို့ဟိုဖြစ်သွားနိုင်
ဗျံပရာဗျံပရာဝင်ဗျံပရာထွက်အဲ့လိုမျိုး
ဗျံပရာကြီးဖြစ်သွားပြီးတော့အကုန်လုံးလေးဒီကျွန်တော်တို့နေရာတိုင်းမှာတရုတ်တန်းဖြစ်သွားနိုင်တယ်လေ
မြန်မာနိုင်ငံကိုဟိုဘာပေါ့မနစ်ကအော်ဒီနေ့ကလာခဲ့တဲ့ကိန်းကနားနေရာတိတ်နည်းနည်းကွာချမှုမရှိဘဲဒီနေ့ကနည်းနည်းကြာသွားတာပေါ့နော
်ဟုတ်ကဲ့
တိတတမ22တန်းတိတတမနည်းနည်းဆိုတာဟောတိတတမ22တန်းဆိုတာအင်းကြီးကနေနည်းနည်းရှင်ကိုတော်တော်နည်းနေသေးတာပေါ့နော
်ဟုတ်ပါဘူး
ကျွန်တော်ဆက်နေနေရလောက်သွားတဲ့ဒီနေ့ပြည်တော်ညီလာခံလိုမျိုးဟာတက်လွင်တိုးတို့လိုချင်တဲ့ဟိုပေါ့လမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဒါဟိုပထမအစားခြေလမ်းပြိုးတဲ့ညီလာခံဖြစ်ပဲနောက်ပြီးကြာရင်ဒီတဲ့ကျ
ပြန်တယ်ဟုတ်ပါတယ်ကျွန်တော်နောက်နေ့ဒီနေ့ဆက်မြစ်ကြီးလို့ပြောနေအောင်ပြောရခုပြည်တွင်းရေးမှာပဲအရင်ဆုံးအဖြစ်ရှာမှာခုဟိုလုပ်ဖို့ကံပဲတွေချင်းမှာလည်းမြန်မာတို့တွေတချို့ပေါင်းစည်းရမယ့်ဟာတွေကျွန်တော်ကလုပ်ရတာပေါ့နော်အစိုးရနဲ့အဲဒီဒီပုံပြီးသားနဲ့ပတ်သက်နေပေါ့ဟိုပေါ့နော်ဒီလုပ်ရမှာပြီးတော့မှကျွန်တော်ကအဲကိုယ့်ရဲ့ regional ကွာရမယ်နောက် stage ဒါတော့ ASEAN နဲ့ပေါ့ပြီးတော့မှနိုင်ငံတကာဆိုတော့ကွာရမှာပေါ့နော်ကျွန်တော်ကအပြင်မှာပဲဒီဟိုပေါ့ထိုးတိုင်းကြီးဖြတ်ကြောင်ရအောင်လေတခုနဲ့နေရအောင်ပေါ့နော်ထိုးတိုင်းကြီးအခြေအနေမှာပြီးဖို့လေဒီလိုမီဒီယာတွေကန်ထရစ်တွေလောက်အောင်ကကြားမှုကြီးတွေရလို့မရဘူး
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေ့မှာထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ပါတယ်ရှင် တော်တာရှင်များရှင်ပြီးဆုံးသွားတဲ့NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးနှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစည်းဝါးဘဝအတွက်မြန်မာရေးအပါအဝင်နှစ်ထောင်ဆက်ရှစ်ကြားပြတ်နဲ့နှစ်ထောင်နှစ်ဆယ်အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍဇုံကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလု ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တားပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါည၈ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ရုံဖုန်းနံပါတ် 1-2-9-2-3-4-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- ဒီသတင်းပမာတော့တကြောပြန်ခေစားလာတဲ့LP တပြားတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်လူငယ်တဲ့နှစ်ပေါင်း80အတွင်းတေးတန်တွင်လူငယ်တွေမှာတချင်းခီတာတန်တွေကိုတွင်းတဲ့ပုံစံတွေကအမျိုးမျိုးပြောင်းလဲခဲ့ပါတယ်တပြားတွေကနေပြီးတော့
ဒါပြားဟောင်းကြီးတွေဖွင့်မနေနဲ့လို့ပြောပြောနေကြတာအဲ့ဒီစကားကခင်းနောက်ကြနေပြီကိုသားညုံရအဲ့ဒီဒါပြားဟောင်းကြီးတွေကအခုပြန်ပြီးတော့ခေစားနေတာရှင်ဘယ်ဒါပြားတွေကိုပြောနေတာလို့မဆူမြတ်မောင်အမဲရောင်ဒါပြားအဝိုင်းကြီးတွေလေအချင်း16လက်မှရှိတဲ့ဒါပြားကြီးတွေစပေါ်ခဲ့တာအခုဆိုလို့ရှိရင်နှစ်ပေါင်း80ရှိသွားပြီဒါပေမဲ့အခု
LP တပြားဆင်တူကိုဗြိတိန်ကHMV ဂီတရောင်းဆိုင်ကြီးနဲ့ဒီ Sony Classical တည်တံတွင်တို့ပေါင်းထုတ်ပြီးတော့ဘရစ်ရှားစာကြီးတိုက်ကိုလှူရဲဆိုတဲ့သတင်းတော့တွေ့လိုက်ခဲ့ဗျ။1950ခုနှစ်ဇွန်လ22ရက်နေ့တုန်းကကိုလံဘီယာရက်ကော့စ်တည်တံတွင်ကနေပြီးတော့မှအချင်းဝိုင်း16လက်မှရှိတဲ့ Long Playing အတိုကောက် LP တပြားတွေကိုပထမဆုံးစထုတ်ခဲ့တာ။တရော့ပညာရှင် Nathan Malmsteen နဲ့ဒီနယူးယောက်ကဖီလ်ဟာမိုနစ်ဆင်ဖနီအော်ကက်စထရာသံစုံ T1G တွဲပြီးတော့ဖျော်ဖြေခဲ့တဲ့
LP တပြားပေါ်လာတာကဂီတလောကအတွက်ကြီးမားတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ခဲ့တယ်လို့ဗြိတိန်ရှားစာကြီးတိုက်ကဒီတေးတန်ဆိုင်ရာမှော်ကွန်းတိုက်မှု Andy Lennonhan ကပြောပါတယ်
It's very significant. The fact that the long playing records came into existence was a huge step for music sound recording and for the listener.
What it meant LP တပြားချက်တွေပေါ်လာတာတည်တံ့တွင်လုပ်ငန်းတွေအတွက်ရောနားဆင်သူတွေအတွက်ပါတိတ်ကိုထူးကြပါတယ်ဒီမတိုင်ခင်ကဆိုရင်တပြားတစ်ဖက်ကို3မိနစ်စာပဲနားထောင်လို့ရပါတယ်LP တပြားတွေကြတော့တပြားအကြောင်းတွေကပိုကျင်းသွားတယ်တပြားလေချင်းနှေးသွားတယ်ဆိုတော့မိနစ်20လောက်ဒီနားထောင်လို့ရပါတယ်
LP တပြားထုတ်တာအနည်း80ပြည့်အထိမ့်အမှတ်နဲ့Mendelssohn's Concerto ကနဝင်ဂီတကို HMV နဲ့ Sony Classical တို့ပေါင်းပြီးတော့မှဒီ LP တပြားအချက် 900 ထုတ်ပါတယ်အဲ့ဒီတပြားတွေကရောင်းဖို့မဟုတ်ဘူးအခမဲ့ဝေးပေးတာကိုသားညုံရအားလုံး
online ကနေပြီးတော့ streaming လုပ်နေကြတဲ့အခုခေတ်မှာ LP တပြားချက်တွေပြန်ခေစားနေတာကလည်းအံ့ဩစရာပါ
အထူးဖြစ်ဒီပြီးခဲ့တဲ့2018ခုနှစ်တည်းမှာအမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာ LBW ချက်တွေအယောင်ကစံချိန်တင်အောင်မြင်ခဲ့တယ်ဆိုပဲ
အဲ့ဒီ LBW ချက်ကြီးတွေကိုအများအားဖြင့် final လို့ခေါ်ကြတယ်ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာ final LBW ချက်တွေအယောင်က online က download မဟုတ်တဲ့တကယ့် album ခွေအားလုံးရောင်းရတာရဲ့14ရာခိုင်နှုန်းရှိတယ်လို့ Billboard ရဲ့မှတ်တမ်းအရသိရတယ်တန်ဖိုးအဖြစ်ကဒေါ်လာ14သန်းခွဲကျော်ဖို့ရှိတယ်အရောက်ရဆုံး album ကတော့ဒီ Beatles ရဲ့ Sgt. Pepper's Lonely Hearts Club Band ဆိုတဲ့ဓာတ်ပြားတဲ့
တကယ်တော့2018ခုနှစ်က Vinyl LP ဓာတ်ပြားအယောင်12နှစ်မြောက်ဇက်တိုက်တက်တဲ့နှစ်လည်းဖြစ်တယ်တဲ့မဆီမမွန်ရဲ့အဓိကအကြောင်းကတော့သချင်းသစ်တွေ Classic သချင်းတွေကို Vinyl နဲ့လည်းထုတ်တာများလာတယ်နောက်တော့ Amazon Online ဈေးကွက်ကြီးတို့ Barnes & Noble စာအုပ်ဆိုင်ကြီးတို့လူငယ်တွေအဝယ်များတဲ့ Urban Outfitters တို့လိုမျိုးဆိုင်ကြီးတွေကအယောင်မြင့်တင်ရေးလုပ်တယ်နောက်တပြားချက်ကြီးတွေကိုပဲတည်ထောင်စုတဲ့ပြည်သက်တွေတနိုင်တပိုင်းရောင်းသူတွေအတွက် record store date ဆိုတာမျိုးတစ်နှစ်တခါပွဲမျိုးတွေလုပ်တာကြောင့်လည်း LP ဓာတ်ပြားတွေပြန်ခေတ်စားလာရတယ်ဗျ
ပြောရမယ်ဆိုရင်ဒီ4000ဓာတ်ပြားဆက်တွေနဲ့ဖွင့်ရတဲ့ဓာတ်ပြားချက်တွေနဲ့မှတချင်းနှောင်းထောင်တဲ့သူတွေလည်းမနှဲလာဘူးကျွန်တော်သိတဲ့သူတော်တော်များများဆိုရင်အဲ့ဒီဓာတ်ပြားတွေကိုပဲတကူးတကလိုက်ဝယ်တာသူတို့မေးကြည့်တော့အတန်အရေးသွေးရအများကြီးပိုကောင်းတယ်လို့ပြောကြတယ်ရှင်ဗြိတိန်ကဓာတ်ပြားပြည်သက်တချို့ပြောတာကိုလည်းနှောင်းထောင်ကြည့်ပါအောင်
It certainly takes me back to my childhood of the 70s and a bit of the 80s. And I think the sound quality is so much more superior.
1980နဲ့80ချိန်တွေတုန်းကကျွန်တော်ကလေးငယ်ဘဝကိုပြန်ပြီးတော့ရောက်သွားရတယ်လို့ပါပဲ။အတန်အရေးအသွေးကအများကြီးကိုပိုကောင်းပါလေ
။ Retro and it's better than CD. You got that crackle on your ear.
မယိုးနိုင်တဲ့ခေတ်ဟောင်းပုံစံဖြစ်တဲ့ CD ထက်လည်းပိုကောင်းတယ်။ရှားရှားပါပါတခြင်းတွေလည်းအများကြီးရနိုင်တယ်လေ။
ဗြိတိန်မှာ final အယောင်က album အလုံးအယောင်ရဲ့9ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုပေမဲ့ပြီးခဲ့တဲ့2018ခုနှစ်တုန်းကဓာတ်ပြားချက်ပေါင်း4သန်းကျော်ရောင်းရတယ်လို့ British Phonographic Industry BPI ကပြောပါတယ်
။ final ဓာတ်ပြားချက်တွေထဲမှာမနှစ်ကအယောင်ရဆုံးက rock guitar မျိုးစားတဲ့
ဗြိတိန်အစိုးရ Ed Sheeran ရဲ့ Divide ရဲ့ album ကအများဆုံးရောင်းရတယ်တဲ့။အယောင်ရဆုံး final ဓာတ်ပြား10ချက်စရင်းနဲ့မှ Amy Winehouse ရဲ့ Back to Black တို့ Fleetwood Mac ရဲ့ Rumours တို့ album တွေလည်းပါပါတယ
်။ HMV ဂီတရောင်းဆိုင်ကြီးမှာဆိုလို့ရှိရင်အခု Vinyl ဓာတ်ပြားနဲ့ထုတ်တဲ့သချင်း album တွေကိုအရင်ကတည်းကပို့ပြီးတော့တင်နေရပြီလို့အယောင်မြင့်တီးရဲ့ manager တယောက်ကပြောတယ်မဆွေမမော
။ပြီးခဲ့တဲ့အနှစ်90အတွင်းမှာဒီ cassette ခွေ, CD ခွေ, MP3 အခုဆိုရင်ဓာတ်ရိုက် streaming လုပ်ပြီးသချင်းနားထောင်တာတွေအဆင့်ဆင့်ပေါ်လာတဲ့အထက်မှာ cassette ခွေဆိုရင်ရှာလို့တော့မရတော့ပါဘူး။ဒါမဲ့တက်တန်း90ရှိနေတဲ့ Vinyl LP ဓာတ်ပြားအဝိုင်းကြီးတွေကတော့တစ်ခေတ်ပြန်ပြီးတော့ရေပန်းစားနေပါတယ်ရှင
်။ကိုသားညိုဦးကူညီတင်ဆက်ခဲ့တဲ့မဆုမျက်မုံရဲ့ဘလော့ဂါဒီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မအေးတနာကျော်အစီအစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီဝက်တက်တန်ရောင်သတင်းလွှာမှာတော့ပြည်ထောင်နိုင်ငံပါရီမြို့တော်က Disneyland အပန်းဖြေကစားကွင်းကြီးတွေကို The Adventures လူစွမ်းကောင်းတွေဘလို့များရောက်လာခဲ့ကြတာပါလဲပြီးတော့သမရဟောင်းအိုဘားမားနဲ့ဇနီးဖြစ်တဲ့ Michelle Obama တို့ပူရဲပြီးတော့ထုတ်လုပ်စီစဉ်တင်ဆက်မဲ့ Netflix လုံတန်လိုင်းကရုပ်မြင်သံကြားအစီအစဉ်တွေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတာတွေကိုပြောပြပေးသွားပါမယ်Everyone can rock out like a superstar. The Avengers လူစွမ်းကောင်းကာတွန်းတွေရုပ်ရှင်တွေကိုကြိုက်တဲ့သူတွေအနေနဲ့ပြည်ထောင်နိုင်ငံပါရီမြို့တော်က Disneyland အပန်းဖြေကစားကွင်းမှာအဲ့ဒီလူစွမ်းကောင်းတွေနဲ့တွေ့ဆုံနိုင်မှုအခွင့်ရှိပါပြီ။ရုပ်ရှင်ကားတွေထဲမှာပါတဲ့ Marvel စက်ကြောဗလာကြီးတွေကလူစွမ်းကောင်းစက်ကောင်တွေ Summer of Hero လူစွမ်းကောင်းများရဲ့နေရာတည်ဆိုတဲ့ခေါင်းစဉ်နဲ့ Disneyland ကစီစဉ်တဲ့အစီအစဉ်ရအဲ့ဒီမှာရှိနေပြီးတော့လာရောက်အပန်းဖြေတဲ့သူတွေနဲ့တွေ့ဆုံမှာပါ။Guardians of the Galaxy အကမှာဝင်ပြီးတော့ကနိုင်တယ်လို့ Captain America နဲ့လည်းပြည်သက်တွေတွေ့နိုင်မှာပါပြီးတော့အဲ့ဒီဇက်ကောင်တွေလိုမျိုးညနေဖုန်းတွေလည်းညနေတွေမှာခြေသားနိုင်ပါလိမ့်မယ်ဒီတော့ The Hulk လူတန်ကြီးလိုမျိုး Spider-Man ပင့်ကူလူသားလိုမျိုးညနေခြေထားတဲ့ကလေးလေးတွေကိုဟိုနားဒီနားတွေ့ရမှာပါနော်နှစ်နာရီကြာကြည့်ရမယ်ဖြော်ပြပွဲတစ်ခုကိုလည်းနေ့စဉ်ပြတာမှာဖြစ်ပါတယ်စကြဝဠာမင်းရဲ့တားတော့တော်တူမင်းသားပြီးတော့ Black Widow မဟူရာမဟုတ်ဆုံးမပင်ကူလူသား Spider-Man သူတို့ကတောရဲ့ညီဖြစ်တဲ့ Loki နဲ့ခြားရဲ့ပွဲကတပွဲနောက်ပြီးတော့နောက်တစ်ပွဲကတော့အမြဲတမ်းမပြီးဆုံးနိုင်တဲ့ရံပွဲဖြစ်နေတဲ့ Tony လူသား Iron Man ရဲ့ Captain America ရဲ့နောက်သူတို့ရဲ့မဟာမိတ်တွေရဲ့က
သူရဲ့အဆုံးမဲ့ရန်သူဖြစ်တဲ့သာနုစ်ကိုအနိုင်တိုက်ဖို့လှုပ်ကြရတာပါဒီမာဗယ်ရဲ့ဆမ်မာရော့စူပါဟီးရိုးစ်အစီအစဉ်ကိုအီဒီလာ30ရက်နေ့ထိပါရီဒစ္စနီလမ်းမှာထားပေးထားမှာဖြစ်ပါရဲ့ရှင်အမေရိကန်သမ္မတဟံဘရက်အိုဘားမားရဲ့ဇနီးဖြစ်တဲ့မီရှယ်အိုဘားမားရိုးနှစ်ယောက်ရုပ်ရှင်နဲ့အခမ်းအနားအစီအစဉ်တွေထုတ်လုပ်ဖို့အတွက် Netflix, Internet Online ဖြောပြေးကုမ္ပဏီနဲ့သဘောတူလိုက်ပါပြီ။ဟိုင်ယာဂရောင်းထုတ်လို့ရေးဆိုတဲ့နာမည်နဲ့ဇန်နွေနေ့ထားနိုင်မှာဟုတ်တယ်လက်တန်တိုက်ရိုက်ဖြောပြေးမှုအစီအစဉ်တွေအခမ်းအနားအစီအစဉ်တွေမှတ်တမ်းဗီဒီယိုရုပ်ရှင်စာအရာတွေကိုအိုဘားမားရောဇနီးမောင်နဲ့ထုတ်လုပ်ခွင့်ရမှာဖြစ်တယ်လို့ Netflix ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီအတွက်ကြောင့်မလို့သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးမောင်နဲ့အနေနဲ့ပုံမှန်အမေရိကန်သမ္မတဟောင်းမိသားစုဆိုတာတဲ့အများပြည်သူနဲ့ပုံပြကြကြပြင်းပြင်းထိတွေ့နိုင်တော့မှာပါ။ သမ္မတဟောင်းမိသားစုတွေလှုပ်လှိမ့်လှထားရှိတဲ့ပွဲရီမှာမိန်ကွန်းပြောတာမျိုးစာအုပ်ထုတ်တာပရာဟိတလုံပရာဟိတလူမှုရေးလုပ်ငန်းတွေမှာဝင်ပါလာရတဲ့သမ္မတအိုဘားမားအနေနဲ့ဆိုရင်သူ့ရဲ့သဘောထားအမြင်တွေပို့ပြီးတော့ထုတ်ဖော်ခွင့်ရတော့မှာပါ။ Netflix Internet Online ဖြောပြေးစိုက်မှာတော့လက်ရှိဆိုရင်တကွာလုံးက ဝယ်ယူကြည့်ရှုရတဲ့သူပေါင်း125တန်းရှိတာပါ။ အများပြည်သူကိုဝန်ဆောင်အကူအညီပေးဖို့ကျွန်တော်တို့ပြောရွှင်ခြင်းတဲ့ဆရာတစ်ခုကတော့အလွန်အပေါင်းဆောင်ကချစ်ခင်စရာကောင်းတဲ့သူတွေနဲ့တွေ့ဆုံပြီးသူတို့ရဲ့အတွေ့အကြုံတွေကိုတခြားသူတွေကိုကြဲကြဲပြင်းပြင်းသိအောင်လို့အကူအညီပေးတာမျိုးပါလို့ဘရက်အိုဘားမားရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်လဲ Netflix နဲ့အတူလက်တွဲလုပ်ဖို့ကျွန်တော်ရောမီရှယ်ရောအရင်ကိုစိတ်လှုပ်ရှားနေရပါတယ်။လူချင်းချင်းကြားမှာအစာနာစိတ်တွေယုံကြည်နားလည်မှုတွေဖြစ်လာအောင်လို့လှုပ်ဆောင်ကြတဲ့သူတွေအရေးအသွေးစိတ်သက်သူတို့ရဲ့အမြင်တွေကိုဖော်ပြနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။သူတို့ရဲ့ဇာတ်လမ်းတွေကိုတကွာလုံးမျှဝေသိရှိအောင်လို့အကူအညီပေးဖို့မျှော်လင့်ပါတယ်လို့လည်းအဲဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ကဲဒီအ
အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဒီသတင်းပတ်ရဲ့အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကလော့စ်အိန်ဂျလိစ်မြို့မှာရုပ်ရှင်အနုပညာဘာသာရပ်ကိုလေ့လာနေတဲ့ကိုကျော်တင်ခဘာကိုများယုံကြည်တယ်လဲဆိုတာနားဆင်ကြရအောင်ပါမမိုးဖြ
အလုံးမေင်္ဂလာပါခင်ဗျာဒီနေ့တော့အနုပညာပေါ်အခြေခံတဲ့စိတ်နဲ့အနုပညာအမြင်ပေါ်ကျွန်တော်ရဲ့ယုံကြည်ရာကိုတင်ပြချင်ပါတယ်လူတယောက်ဟာမိမိမှာမွေးရပါအနုပညာစိတ်ဘလောက်ပါလာတယ်လဲဆိုတာမိမိရဲ့အတွေးစိတ်တွေကနေသိနိုင်ပါတယ်အချိန်တစ်မိနစ်တစ်စက္ကန့်ရလို့တွေးလိုက်တိုင်းမှာကိုယ်ပါရီတွေးနေတယ်လဲဘလို့ပုံစံနဲ့တွေးနေတယ်လဲအဲ့ဒီဖြစ်ပေါ်လာတဲ့အတွေးစိတ်ပေါ်မှ ကိုယ်စိတ်ထဲမှာဒေါသထွက်နေတဲ့လူတယောက်အကြောင်းတွေးတယ်ဆိုကြပါစို့ကိုယ့်ရဲ့စိတ်မျက်စိထဲမှာဒေါသထွက်နေတဲ့အဲ့ဒီလူရဲ့မျိုးလုံးယူရှာမှုတွေပါမှာဆိုရင်လည်းအသားတွေတစ်ဆက်ဆက်တုန်နေတာမျိုးပါဇက်ကအန်ဂျိတ်ထားတာဒါမှမဟုတ်နှကန်းကိုတင်းတင်းစိတ်ထားပြီးနှကန်းတွေတစ်ဆက်ဆက်တုန်နေတာမျိုးလက်သေးကိုကြည့်ကြည့်ပါအောင်စုပ်ထားတာမျိုးစသဖြင့်ဒေါသထွက်နေတဲ့သူတယောက်ရ ပြောင်းပြောင်းနေတဲ့သူရဲ့တရားဝင်မျက်နှာဆိုရင်လဲသူ့ရဲ့ပြုံးနေတဲ့မျက်လုံးပါးစပ်မျက်နှာမှာပေါ်နေတဲ့အကြည်ချက်အလင်းတက်ကိုကိုယ်စိတ်ထဲကနေမြင်ကြည့်လို့ရတာမျိုးတွေပေါ့အဲ့ဒီလိုဟာတကယ်အပြင်းမှာရှိချင်မှရှိနေမယ်ဒါပေမဲ့မရှိတာကိုတကယ်ရှိနေတဲ့ပုံစံမျိုးကိုယ်စိတ်ထဲမှာမြင်အောင်ကြည့်လို့ရနေမယ်စိတ်ကူးတွေကနေပုံပန်းတဲ့တဲ့တွေကို
Kwejian Sejabi, Same Yasine, Ninjido Yani Mesoe, Kuma, and Nubinabo, Chikane Sej Shine Vido, Sunangbare. Saku Mi Abine, Kuma, and Nubinami, Balaushi the Lesura, Dinangbare, Ubama, Lidailo, Diwakli, Chuija, Twaragasa. Diwakli, a Kangani, Piltrat, Dore, Kaitan. Mijibo Matigi, Kaitan. Nijina TV, Lee, Tomajo, Diwakli, Miboma shall be lane de kaitan lire. Elo kaitan lirigo, goye bagadi nesigani, the sainje, a teacha mia libi, gini da mure. Pido, eri kaitan ha, nindri will be lenuiri daikanide, saunanakina. Chowde be, liburi daikanide, nuya the yen nilagin chila. Yadiru like, bawinye, yawnre, a lemao jani bonre. Lurinet the lace and we, Twala lo shabonwe. Tibin rene, a yawaturi, a tiniari. Erari alongo, bagadim yasine, mibi, kanzalo ya de soino. Kuma, a nubinyami, a nubinyam yasi, shidero sunaimare. Nigoyo anine, joyame soino. A nubinyabo chicken et, say sura. The game shide yarigo. The gay shinide boza. Say gujilo yare say. The gay shinide yarigo. Mashide boza. Say gujilo yare say go kora chibare. Aladuwawe, a nubina mi suragale, bagadi masine, mini yarago, shall be mina iswan shide me. The game is she the arigo, the gay shini de la, chiswa be, mina ine, a mi mugo kora pide jao, genoe yongji apsi, dimbialaya varekamia.
A person can send it, do yongji agana atwe, below a jang yam yumamso, go yongji ali who bow and sumi people, take all yazi. Email later. Burmese@voanews.com. burmese@voanews.com. Go. Sayedi, Satoyame telephone number go. Changja like, yeah? Jino Pian Satoyame.
ตุยงจีอาซีซั่นโกน้าสินแก่อาဖြစ်ပါတယ်ရှင်တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ်မနက်ခင်းအစီအစဉ်တွေကိုတော့လိုက်လို့မီတာ24လေးဇယ်လေးဇယ်တင်နဲ့လိုက်လက်မီတာ190ကိုဇယ်လူကနေဖန်ယူနားဆင်နိုင်ပါတယ်ဒီအစီအစဉ်တွေမှာတော့စီးပွားရေးခန္ဓာသုတဆောင်လေးအမေရိကန်တခွင်းနဲ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ သေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကတလှည့်ကြောပြပေးပါအောင်ရှင
်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်ဖြစ်နေချုပ်ချယ်မှုဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်မှုဆွဆွဲခြင်းနဲ့မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂကပြစ်မှတ်ထားတန်းခတ်ရေးယူလိုက်ပါတယ်။ EU ရဲ့တန်းခတ်ပိတ်ဆို့မှုချမှတ်ခံရတဲ့မြန်မာလက်နက်ကင်တပ်ဖွဲ့တွေကအရာရှိ9ဦးထဲမှာတော့ဒီအမှတ်3စစ်စင်ရဲ့အထူးတပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်တာဝန်ယူခဲ့ဘူးတဲ့ဗိုလ်ချုပ်မောင်မောင်ဆိုးနောက်ခါရခိုင်ပြည်နယ်တွင်းနယ်မြေရှင်းလင်းရေးစစ်စင်ရေးထဲမှာပါဝင်ခဲ့ကြတယ်ဆိုတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုးနေကြားဆောင်တပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှူးချုပ်သူရဆန်းလွင်နဲ့ရဲချုပ်တန်းစင်ဦးတို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ဝင်ရောက်သူတွေကိုတရားရုံးတင်စစ်ဆေးစီရင်တာတွေမလုပ်ဘဲထာနေပြန်ပို့လိုက်ဖို့ကောင်းတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့တုန်းကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမှာတော့မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမ္မတရစ်စက်တီရဲ့အာရဝါကထပ်ပြီးတော့အနိုင်ရသွားပါတယ်။အခုကစားနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဥရုဂွေးနဲ့ရုရှားပွဲမှာဥရုဂွေးက2-0မရှိနဲ့ဦးဆောင်နေပါတယ်။နောက်ဒီနောက်တပွဲကစားနေတဲ့ဆော်ဒီနဲ့အီဂျစ်ပွဲမှာတော့တကိုးစီနဲ့တည်ရကစားနေကြပါလေရှင
်။တရင်ချင်းရုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါလေရှင်။တင်းနာများအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအတပ်ဖန်းအင်ဂျင်နီယာကတော့အိုင်ဒင်းဦးတကူဖြစ်ပါလေရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညချမ်းအစီအစဉ်တွေကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရစေ။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ1940နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။ကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.